တည့်ရဲ့ကျင်းထောင်မှာအချင်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတို့အချင်းမီစေဝါကုသမှုမရလို့သိဆုံးပေးရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်သူတို့ကြောင့်သတိမရတာကနေအသက်ပါတဲ့အထိဖြစ်ခဲ့ရတာပါထောင်အနေပိုင်းကမိသားစုဝင်တွေကိုကြိုကွင့်ပြုခဲ့တယ်လို့လည်းပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုသားညူကပြောပြမှာပါ
တဲ့ချင်းထောင်မှာချင်းကြခံရတဲ့နိုင်ငံချင်းသားကုညီညီဟာဇူလိုင်29ရက်နေ့မနေ့အစောပိုင်းမှာကွယ်လွန်ခဲ့တာပါဇူလိုင်လ26ရက်နေ့ညကစပြီးတော့ထောင်ထဲမှာသွေးတိုးပြီးတော့ယောဂပြင်းထန်နေချိန်အချင်းအောင်တောင်းရှိသူတွေကဆေးုံတယောက်ကုသခွင့်မပေးခဲ့တာကြောင့်တည်ဆုံခဲ့ရတာလို့နိုင်ငံချင်းသားများကွန်ရဲရဲ့တာဝန်ခံကုသိုက်ထုံးကပြောပါတယ
်ဇူလိုင်လ29ရက်နေ့မနေ့အာယုံဦးပေါ့နော်တနားကြီးနောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ဒီနိုင်ငံချင်းသားအမီရတော့ကိုမီကိုညီညီပေါ့နော်ကိုညီညီအတက်က30နဲ့10နှစ်ပြည့်ပြီ39တူဝင်းကျင်မှာရှိပါတယ်ဗျအထောင်နဲ့စုစုပေါင်းသူ17နှစ်လောက်တော့အမိန့်ချခံထားပါတယ်ဆုံးသွားတာတော့ဒီသွေးတိုးယောဂါနဲ့ဆုံးသွားတယ်လို့သိထားပါတယ်ခင်ဗျ
တည်ဆုံးခဲ့ရတဲ့ကိုညီညီဟာပုံမှန်52ကကြီး51ဂငယ်လို့နဲ့2022ခုနှစ်နိုဝင်ဘာလကဖမ်းဆီးခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံသူဖြစ်တယ်လို့တည်ဆုံးတဲ့အချိန်မှာအသက်39နှစ်ရှိပြီဖြစ်ပါတယ်မိသားစုကတော့တကြိုခွင့်ပြီးခဲ့တယ်လို့ကုသိုက်ထုံးကပြောပါတယ်။တစ်ဆုံးသူကုညီညီရဲ့မိသားစုနဲ့နီးစပ်တဲ့အမိမဖော်လူသူတူကတော့အချင်းအောင်ကဒီရုတ်တရက်တစ်ဆုံးခဲ့တယ်ဆိုပြီးတော့ပဲအကြောင်းကြားတယ်လို့ဆိုပါတယ်။အရင်တုန်းကသွေးတိုးယောဂကြီးမမဖြစ်ခဲ့တာမျိုးမရှိခဲ့တယ်လို့ကိုရိုင်းသွေးတိုးရှိမရှိလဲသိကြမသိခဲ့ရဘူးလို့ပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့သူ့ရဲ့အချင်းထောင်နဲ့အချင်းဦးစီးကိုချင်းချင်းဆက်သွယ်မေးမြန်းပြီးမှဖုန်းလက်ခံဖြည့်ဆည်းတာမရှိပါဘူး။အချင်းအောင်တွင်လုံလောက်တဲ့စေဝါကုသမှုမရတာကြောင့်နိုင်ငံချင်းသားတချို့မတည်ဆုံးတဲ့မဲ့တည်ဆုံးရတယ်လို့ကိုတိုက်ထုံးကတော့ပြောပါတယ
်။စစ်ကောင်စီကတော့လကောင်ရဲကတော့လကောင်မတရားဖမ်းဆီးထိန်းသိမ်းခံရတဲ့ဒီအချင်းသားချင်းတို့လေဥပမာအပြင်နိုင်ငံချင်းသားချင်းတို့လေပေါ့နော်။ဒီလုံလောက်တဲ့စေဝါဆောင်ရှောက်မှုပါဝင်နေထိုင်စားတောက်ရေးဆင်ပြောင်းတာဝန်ယူပေးရမှာဖြစ်သူတို့လည်းပဲအာဏာသိမ်းပြီးနောက်ပိုင်းမှာတော့သူတို့ကိုယ်တိုင်ကဒီစင်းထောင်ထဲမှာရှိနေတဲ့အင်ဂျင်နာချင်းတို့တွေကိုဖိနှိပ်ညှဉ်းပန်းနေတဲ့အပြင်တစ်ဖက်လက်ကနေလည်းပေါ့နော်ကျမကြီးစိုးရနေတဲ့အင်ဂျင်နာချင်းတွေကိုအချိန်နဲ့တပြေးညီစေဝါကူတာမှုမပေးတာပြမစေယုံတွေကို refer ထုတ်ခွင့်ပေးဖို့အတွက်ကိုကြန့်ကြာတာပေါ့နော်အဲဒီကိုကြီးဆိုလဲအဲဒီလုံးဝတွေးတွန်းနေတဲ့အချိန်မှာတွေးချဖို့အတွက်ဒီစေမှုကိုဆောင်ရတာကိုမတနာရီဝင်လောက်ကြာခဲ့တယ်ပေါ့နော်အဲ့ဒီအပြင်ကိုထုတ်ခွင့်ရဖို့နောက်ထပ်တနာရီဝင်ချင်လောက်ကြာခဲ့တယ်ပေါ့လာရောက်ကူတာတွေကိုအချိန်ညက်တပြေးညီမရောက်လာဘူးပေါ့နောက်နေတဲ့အတွက်လည်းဒီလိုမျိုးကျွန်တော်နိုင်ငံအင်ဂျင်နာတွေဟာဒီအသက်ဆုံးဆုံးမှုတွေဖြစ်နေတာဖြစ်တယ်မျိုးကြောက်ဆုံးအချင်းဟာဒါအချင်းဦးကြီးတွေဘက်ကတစ်ဖက်လက်ကနေပေါ့နော်ဒီနိုင်ငံအင်ဂျင်နာချင်းတွေတိုက်ဆုံးမှုအတွက်တက်ဖြတ်နေခြင်းဖြစ်တယ်လို့ပဲကျွန်တော်ဖွဲ့စည်းနေနေတော့ပြောချင်ပါတယ်ဗျာ
အချင်းအောင်တွေတဲမှာစေဝါကုသမှုမရလို့တစ်ဆုံးတဲ့လူကြီးဟာဒီတစ်နှစ်အတွက်မှာ10ဦးထက်မနည်းရှိတယ်လို့နိုင်ငံချင်းသားများကွန်ရက်ကပြောပါတယ်ဒီစီးရင်ဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးတော့ဒီထက်ပိုများနိုင်တယ်လို့လည်းဆိုပါတယ်နိုင်ငံချင်းသားများကုညီဆောက်ရှောက်ရေးအသင်း APB ရဲ့စီးရင်ရဆိုရင်တော့စစ်တပ်ကအာဏာသိမ်းချိန်ကနေပြီးတော့ဇူလိုင်လ28ရက်နေ့အထိစစ်အာဏာသိမ်းမှုကိုစတင်လို့စစ်ကောင်စီရဲ့ဖမ်းဆီးခံရသူ28,000ကျော်ရှိတယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ